တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်မထိုးရသေးတဲ့အဓိကတိုင်းသားလက်နက်ကိုင်အဖွဲ့တွေကဝါပြည်သွေးစည်းညီညွတ်ရေးတပ်နဲ့မိုင်းလာအဖွဲ့တို့ကဘောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဖို့သဘောတူညီလိုက်ပါတယ်။ဒါ့အပြင်အပြစ်မရက်နိုင်သေးတဲ့လက်နက်ကိုင်အဖွဲ့၃ခုနဲ့လည်းဆွေးနွေးဖို့ကမ်းလှမ်းဆောင်ရွက်နေတယ်လို့အစိုးရရဲ့ငြိမ်းချမ်းရေးညီလာခံအကြိုပြင်ဆင်ရေးကော်မတီကပြောပါတယ်။မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားတာပါ။
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတဲကအင်အားတောင့်တင်းတဲ့ UWSA ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်နဲ့ NDAA မိုင်းလာအဖွဲ့တို့ကကိုယ်စားလှယ်တွေနဲ့မြန်မာအစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီတို့တီးခြားစီတွေ့ဆုံဆွေးနွေးခဲ့ကြပြီးနောက်မှာတော့ဒီလက်နက်ကိုင်အဖွဲ့အစည်းတွေကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဖို့သဘောတူလိုက်ပါတယ်ဆွေးနွေးပွဲမှာကိုယ်တိုင်ပါဝင်ခဲ့သူအစိုးရရဲ့ကော်မတီအဖွဲ့ဝင်အငိမ့်စာဒုတိယဗိုလ်ချုပ်ကြီးခင်စောဦးကိုဆက်သွယ်မေးမြန်းလာမှာတော့သူကအခုလိုပြောပါတယ်
။ရက်ကတော့သူတို့အစဉ်ကြီးတဲ့ရက်ဖြစ်မှာပါ။ရက်ကတော့သူတို့ထပ်ပြောမယ်လို့ပြောပါတယ်။တွေ့တော့တော့စုနဲ့တွေ့မှာပေါ့
။သူတို့ဘက်ကဆရာလူလားမှုဘယ်လောက်ရှိပါသလဲရှင
်။ကောင်းပါတယ်။ကောင်းပါတယ်ကကောင်းပါတယ
်။တွေ့ဖို့ပဲကြံတော့လားဒီတွေ့ဖို့အတွက်ထပ်ပြီးဆွေးနွေးစရာများကြံပါသေးလားဆရာ။
တွေးဖို့တော့တာမန်အဖြစ်တော့မကြံတော့ပါဘူးခီးစဉ်တကယ်သူတို့လာပြုတ်တဲ့ဘာညာနဲ့ဆိုရင်ခီးစဉ်ကြည့်ရတော့ကြည့်ရမယ်ထင်တယ်လေဒါကတော့
ဒီဝါမိုင်းလာအပြင်တခြားဒီအပြစ်မရသေးတဲ့အဖွဲ့တွေနဲ့ရောဆရာတို့ဒီလိုတွေးဆုံပွဲမျိုးဟိုဆွေးနွေးပွဲမျိုးလုပ်ဖို့ကြံပါသေးလားရှင
်အဲကျွန်တော်တို့ဆက်သွယ်ဆောင်ရဆက်သွယ်ဆောင်ရနေပါတယ်ခင်ဗျအဲကြံတာကတော့ဒီ၃ပွဲပဲကြံတာပေါ့နော်၃ပွဲကြံတာပေါ့ဒီဟို AA တို့ TNL တို့NDA တို့၃ပွဲကြံတာပေါ့သူတို့နဲ့ဆက်သွယ်ဆောင်ရွက်နေပါလေ
။ပြီးခဲ့တဲ့တောက်ချာနေ့ကနှစ်ဖက်တွဲဆုံဆွေးနွေးပွဲတွေမှာတော့မြမဆွေရရဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီဥက္ကဋ္ဌစိစံညီနိုင်ရေးတာဝန်ခံဒေါက်တာတင်မျိုးဝင်ဦးဆောင်ပြီးဒုတိယဗိုလ်ချုပ်ကြီးဟောင်းခင်စောဦးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံကဦးမိုးစောဦးတို့ပါဝင်ခဲ့ပါတယ်။ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖက်ကတော့ပြင်ပဆက်ဆံရေးဌာနမှူးကြီးဦးကျောက်ကော်အန်ဦးဆောင်ပြီးNDAA မိုင်းလာအဖွဲ့မှာတော့ဥက္ကဋ္ဌဦးဆိုင်လင်းတို့ဦးဆောင်ခဲ့ကြပါတယ်။ UWSA ကတော့အရင်မြန်မာစစ်အစိုးရနဲ့အပြစ်ရစာချုပ်ရှိထားပြီးဖြစ်တာကိုအကြောင်းပြပြီးအရင်သမ္မတဦးသိန်းစိန်လက်ထက်ကတနိုင်ငံလုံးအပြစ်ရစာချုပ် NCA မှာပါဝင်ဖို့ပယ်ချထားတာပါ။ဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်လာတဲ့ NDAA မိုင်းလာအဖွဲ့ကလည်းတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA မှာမပါဝင်သေးပါဘူး။အခုအစိုးရတဲ့လက်ထက်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတော့ပါဝင်တဲ့ပါဝင်ထိုက်သူတွေအားလုံးပါဝင်နိုင်ရေးဆိုတဲ့မူဝါဒချမှတ်ထားပြီး NCA ကိုလက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့ဆွေးနွေးမှာဖြစ်တယ်လို့တစ်ဖက်မှာလည်း NCA မှာလက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေနဲ့လည်းဆွေးနွေးနိုင်ဖို့ညှိနှိုင်းနေတာဖြစ်ပါတယ်။တမတော်ဘက်ကလက်တင်ခံဖို့ညှင်းဆန်ထားတဲ့ရခိုင်လက်နက်ကိုင်တပ် AA ဖုံချရှင်ရဲ့ကိုကန့်လက်နက်ကိုင်တပ် MNDAA နဲ့ပလောင်လက်နက်ကိုင်တပ် TNLA တို့နဲ့လည်းဆွေးနွေးဖို့အစိုးရရဲ့ကော်မတီကကမ်းလှမ်းနေပါတယ်ရှင်။